ထိုင်းနိုင်ငံမှာအန္တရာယ်ကြီးတဲ့မြောက်ကြောက်ယောဂါမျိုးကွဲတဲ့အကူဆက်ခံရသူလို့တန်တရားရှိသူတူကိုပထမဆုံးတွေ့ရကြောင်းနဲ့သူဟာပြီးခဲ့တဲ့သတင်းပတ်ထဲမှာအာဖရိကကနေထိုင်းနိုင်ငံကိုလာရောက်တဲ့ဥရောပခီးစွားတူဖြစ်တယ်လို့ထိုင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့သူဟာထိုင်းနိုင်ငံကိုဩဂတ်လ14ရက်ကရောက်လာတာဖြစ်ပြီးနောက်တစ်နေ့မှဆေးရုံတက်ကုသမှုခံယူခဲ့ရကြောင်းနဲ့သူမှာမြောက်ကျောက်ယောဂါလက္ခဏာတွေ့ရတဲ့အတွက်တီးခြားခွဲထားရကြောင်းကျသပရင်းနေမှာထိုင်းကူးစက်ယောဂါထိန်းချုပ်ရေးဌာနကဝက်ဘ်ဆိုက်မှာကြေညာချက်တင်ပါတယ်။သူယောဂါလက္ခဏာတွေကတိတ်မပြင်းထန်ဘူးလို့လည်းပြောပါတယ်။သူမှာရှိတဲ့မြောက်ကျောက်ယောဂါဗိုင်းရပること ဟာမျိုးကွဲအဟောင်းဖြစ်တဲ့Clad 2တဲ့ပိုးပြီးအန်ဒီယာကြီးတဲ့ Clad 1ပြီးအမျိုးအစ်စ်ဖြစ်တာကြောင့်တွေ့ရတယ်လို့လည်းပြောပါတယ်။နောက်ထပ်စစ်ဆေးတွေ့ရှိချက်အစ်စ်တွေကိုတောက်တန်နေမှာထုတ်ပြန်ပေးမယ်လို့လည်းထိုင်းကူးစက်ယောဂါထိန်းချုပ်ရေးဌာနဒီစစ်ဆေးအကြီးကဲထုံချန်းကီရာတီဟတာယာကွန်ကပြောပါတယ်။ဒီပိုးအကူးဆက်ခံရတယ်လို့တန်ကြားရှိသူထိတွေ့ဆက်ဆံခဲ့သူ43ယောက်ကိုစောင့်ကြည့်လေ့လာနေကြောင်းနဲ့ဒီမျိုးကွဲအစ်စ်ဟာကူးဆက်မှုမြန်တယ်လို့လည်းပြောပါတယ်။